ဇွန်လ15ရက်နေ့ကနေစပြီးတော့မော်လမြိုင်မုဒုံတန်ဖြူစရက်ရေဒဝဲနဲ့ဘိတ်တို့ကိုဆက်သွဲထားတဲ့အမတ်ရှိကားလမ်းမကြီးတစ်လျှောက်မှာတွာလာနေတဲ့အရက်သားမော်တော်ယာဉ်တွေအနေနဲ့စစ်တပ်နဲ့ပတ်သက်တဲ့ပစ္စည်းတွေလူတွေလက်နက်ခဲယမ်းတွေကိုမတင်ဖို့KNU ကသတိပေးစာထုတ်ပြန်လိုက်ပါတယ်ဒီထုတ်ပြန်ချက်ဟာလာမယ့်ဇွန်လ15ရက်နေ့ကနေစပြီးတော့အသက်ဝင်မှာဖြစ်ပါတယ်ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ
်စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာကရင်ပြည်နယ်နဲ့မွန်ပြည်နယ်နယ်စပ်တွေမှာတိုက်ပွဲတွေဖြစ်နေပြီးလက်ရှိမှာအရက်သားကားတွေကို KNU ကသတိပေးစာထုတ်ပြန်ခဲ့ပါတယ်အခုလိုမျိုးသတိပေးစာထုတ်ပြန်တာနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးကအခုလိုပြောပါတယ
်။အကင်းကြီးကတော့ဒီတမ6တင်း29ကနေပြီးတော့အဲဒီရဲ့ရက်ကစာထုတ်ခဲ့တယ်။စာထုတ်ခဲ့တဲ့ဘောမဲဦးလုံးတန်ပြီးတဲ့ရှိတူဝဲအဲဒီကလန်းမှတ်ချက်ဈာမပေါ့နော်။မှတ်ချက်ဈာမပေါ်မှာတွန်းလာတဲ့ပြင်အားလုံးကျွန်တော်တို့ဟိုတော်လိုင်းတပ်ဖွဲ့တွေကစာခဲ့မယ်ဆိုရင်ကြည့်ပြီးသွားရက်ပေးဖို့ဖြစ်သေးမယ်ဆိုရင်ကြည့်ပြီးသွားတက်ခံပေးဖို့အဲ့ဒါကိုစာထုတ်ထားတဲ့နောက်ပြီးတော့စစ်ကောင်စီနဲ့ပတ်သက်တဲ့ဧကခေယံဒူဒူကျင်းအားတည်ယူပို့ဆောင်တဲ့ကိစ္စတွေကိုလုံးဝရှောင်ကျဉ်ဖို့အဲ့လိုမျိုးဒါဟိုတည်ယူပို့ဆောင်ခဲ့မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒေါ်လာရင်းရာစုကနေပြီးတော့အရေးကြီးဆောင်ရမယ်ဖြစ်ကြောင်းအဲ့ဒီစာကိုထုတ်လာတာဖြစ်တယ်။ဟောက်စာရဲ့အသက်က15ရင်းနဲ့အစာပြီးတက်အသက်ဝင်မယ်ဖြစ်တယ
်။အခုလိုစာထုတ်ရတာကတော့စစ်တပ်ကအရက်သားကားတွေကိုစစ်တပ်ကချောဆွဲပြီးအသုံးပြုနေတာကြောင့်လို့လဲဆိုပါတယ်
။အဲဟုတ်ကဲ့အဲဒီစာကအဲဒီစာထုတ်ရတဲ့ကြောင့်ရတာစစ်ကောင်စီကဒီကျွန်တော်ဒီစစ်မှားထောင်နေနေပေါ့နော်။ဒီမှတ်ချက်လမ်းမပေါ်မှာသူဟိုစစ်တပ်ကကားနဲ့မသုံးမနဲ့အရက်ဘက်ကားတွေနဲ့အတင်းအဓမ္မချောဆွဲပြီးတော့အဲသွားလာတယ်ရိခါလီပို့တယ်နည်းနည်းခင်းရီပို့တယ်။အဲဒီအတွက်ကြောင့်ကျွန်တော်ဒီစာကိုထုတ်ပြီးတော့ဆောင်ရွက်အခြင်းဖြစ်တယ်အဲ့ဒါ
ပူပေါင်းတက်ဖွဲ့တွေအနေနဲ့အမတ်ရှိလမ်းမကြီးတလျှောက်မှာစစ်ရေးလှုပ်ရှားထိန်းချုပ်မှုများလှုပ်ဆောင်နေပြီဖြစ်တဲ့အတွက်ပြည်သူများအားထိခိုက်မျက်နှာမှုတွေမဖြစ်ပေါ်စေရေးအတွက်အမိန့်ထုတ်ပြန်ရခြင်းဖြစ်ကြောင်းကိုလည်းကြေညာချက်မှာပါရှိပါတယ်။ဒီအမိန့်ထုတ်ပြန်ချက်ကိုလိုက်နာခြင်းမရှိဘဲတစုံတရာဖောက်ဖျက်ခြင်းကြောင့်ဖြစ်ပေါ်လာနိုင်တဲ့မိသည့်ကိစ္စကိုမဆိုသူတို့အနေနဲ့တာဝန်ယူမှာမဟုတ်ကြောင်းကိုလည်း KNL တိုင်ရင်း28ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။